ဟမတ်စ်တပ်သေးကြွားတွေရဲ့တိုက်ခိုက်မှုခံထားရတဲ့အစ္စရေးတို့နဲ့စီးလုံးမှုရှိတယ်ဆိုတာကိုပြသတဲ့အနေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးနိုင်ငံတယ်လီဗီဖ်မြို့ကိုသွားရောက်ပြီးတော့ဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အမေရိကန်အနေနဲ့အစ္စရေးကိုအမြဲကူညီနေမှာဖြစ်တယ်လို့တွေ့ဆုံပွဲအပြီးပူးတွဲသတင်းစာရှင်းလင်းပွဲမှာနိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကအခုလိုပြောကြားခဲ့ပါတယ်
။ The message that I bring to Israel is this.You may be strong enough on your own to defend yourself.
Israel နိုင်ငံအနေနဲ့ကိုယ်နိုင်ငံကိုကာကွယ်ဖို့အင်အားရှိတာမှန်ပေမဲ့ American ပြည်ထောင်စုရှိနေတဲ့၍ Israel ဘက်ကအမြဲရပ်တည်ကာကွယ်ပေးသွားမှာဖြစ်ပါတယ်ဆိုတော့ American ပြည်ထောင်စုရဲ့သတင်းစကားကိုပါချင်ပါတယ်လို့နိုင်ငံသားရေးဝန်ကြီး Blinken ကပြောကြားခဲ့ပါတယ်။ Hamas ဘက်ကပြစ်တဲ့ဒုံးကျည်တွေကိုပြစ်ချကာကွယ်နိုင်ဖို့လက်နက်တွေအပါအဝင် Israel ကိုပေးမယ်လို့ American တို့ကတိပြုထားတဲ့ကာကွယ်ရေးဆိုင်ရာလက်နက်ပစ္စည်းတွေလည်း Israel ကိုရောက်နေပြီလို့သူကပြောပါတယ်။အစ္စရေးမှာတပ်ဖွဲ့စည်းထားတဲ့အရေးပေါ်အစိုးရအဖွဲ့နဲ့လည်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဒီကနေ့တွေ့ဆုံခဲ့ပါတယ်။ဟာမတ်စ်စစ်သွေးကြွားတွေတစားကန်ဖြစ်ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတွေပြန်လည်လွတ်မြောက်လာရေးနဲ့အစ္စရေးထိုးစစ်ဆင်တိုက်နေတဲ့ဂါဇာဒေသတွေမှာပိတ်မိနေသူတွေဘေးလွတ်ရာသွားလာနိုင်ရေးကိစ္စတွေကိုလည်းဝန်ကြီးဘလင်ကန်ရဲ့ခီးစဉ်မှာအဓိကထားကြိုးပမ်းမှာဖြစ်ပါတယ်။ဂျော်ဒန်မြေနောက်ဖက်ကမ်းမှာအစ္စရေးဘက်ကအခြေစိုက်နေရာတွေတောက်လျှောက်တိုးချဲ့နေတာနဲ့ဂါဇာဒေသကို16နှစ်ကြာပိတ်ဆို့ထားတာတွေကြောင့်ပါလက်စတိုင်းပြည်သူတွေခံစားနေရတာကိုတီးမခံတော့တဲ့အတွက်နိုင်တော့တဲ့အတွက်လို့ဆိုပြီးတော့ဟာမတ်စစ်သွေးကြွားတွေကပြီးခဲ့တဲ့စနေနေ့မှာဂါဇာကမ်းမြောင်ဒေသမှာရှိတဲ့မြို့တွေရွာတွေထဲကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ယာနဲ့ချီကိုလည်းတစားကန်တွေအဖြစ်နဲ့ခေါ်ဆောင်သွားခဲ့ပါတယ်။တိုက်ခိုက်မှုတွေအတွက်အမေရိကန်အပါအဝင်စုစုပေါင်း 1,200 ထက်မနည်းသေဆုံးခဲ့ပါတယ်။ဒီတိုက်ခိုက်မှုကိုလက်တုံးပြန်တဲ့အမေရိကန်နဲ့အစ္စရေးဘက်ကဂါဇာဒေသအပေါ်အကြီးအကျယ်ပြန်လည်တိုက်ခိုက်နေတာမှလည်းသေဆုံးသူ 1,300 ထက်မနည်းရှိနေပါပြီ။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအစ္စရေးကနေဂျော်ဒန်နိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့အဲ့ဒီမှာတော့ဂျော်ဒန်ဘီယန်အဗ်ဒူလာပါလက်စတိုင်းခေါင်းဆောင်မာမုတ်အာဘာဆူနဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါရဲ့ရှင်။